ရုရှားသူချုပ်ဟောင်းဆာဂေးစကရစ်ပန်နဲ့တမိဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့လို့ရမှာရုရှားတို့နောက်ွယ်ကနေပါဝင်ပတ်သက်နေတဲ့ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့ဗီဒီဝင်ကြီးချုပ်ထရီဆာမေကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်္ဂလန်တောင်ပိုင်းဆယ်စ်ဘရီမြို့မှာအာယုံကျောကိုထိတိုက်စေတဲ့အစိမ့်နဲ့တိုက်ခိုက်ခံရတဲ့အတွက်သူတို့နှစ်ယောက်ကိုစွန့်ရရတဲ့အခြေအနေနဲ့အစိမ့်ုပ်တင်ထားရတာပါအခင်းဖြစ်ပေါ်တဲ့နေရာကိုတော့ဇီဝဓာတုလက်နက်ဆိုင်ရာပညာရှင်အဖွဲ့တွေက24နာရီပတ်လုံးတိရှိစစ်ဆေးနေပါတယ်တိုက်ခိုက်တဲ့နေရာမှာအုံပြုခဲ့တဲ့အစိတ်ဟာ Novichok လို့ခေါ်တဲ့စစ်တပ်သုံးအဆင့်အာယုံကျော်ထိခိုက်စေတဲ့အစိတ်ဖြစ်ကြောင်းပြည်တိန်ဝင်ကြီးချုပ်ထရီဆာမေကအောက်လွတ်တော်မှာတင်ဆက်နေတော့ကပြောကြားလိုက်ပြီးတော့ဒါဟာရုရှားဆိုရဘက်ကပြည်တိန်နိုင်ငံကိုဆန့်ကျင်တဲ့တိုက်ရိုက်ကျူးလွန်တဲ့လုပ်ရလားဒါမှမဟုတ်ဒီလိုကြောက်စရာကောင်းတဲ့အစိတ်ကိုရုရှားဆိုရကတခြားလူတွေရဲ့လက်ထဲရောက်သွားအောင်ခွင့်ပြုလိုက်တယ်လို့ရလားဒီနှစ်ခုတည်းကတစ်ခုခုဖြစ်ရမယ်လို့ဝင်ကြီးချုပ်မေကပြောပါတယ်နိုဗီရှော့ခ်အစိတ်နဲ့ပတ်သက်ပြီးတော့အင်္ဂါနေ့နောက်ဆုံးထားပြီးတုံ့ပြန်ဖို့ဝင်ကြီးချုပ်မေကတောင်းဆိုထားပါတယ်။တကယ်လို့ယုံကြည်လက်ခံနိုင်လောက်တဲ့တုံ့ပြန်မှုမရခဲ့ဘူးဆိုရင်ရုရှားကပြည်တိန်အပေါ်အင်အားတရားမဝင်အသုံးပြုခဲ့တယ်လို့ယူဆရမှာဖြစ်တဲ့အကြောင်းပြည်တိန်ဝင်ကြီးချုပ်ကပြောပါတယ်။ရုရှားတယုံကတော့ပြည်တိန်ဟာအနေနဲ့ကစားနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ပြည်တိန်ကတော့အနောက်မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေပြီးတော့တကယ်လို့လိုအပ်လို့ရှိရင်နေတိုမြောက်အတ္တလန္တိတ်စစ်စာချုပ်ပုံမှန်5အတိုင်းပူးပေါင်းကာကွယ်မှုလုပ်ဖို့တောင်းဆိုတောက်ခံသွားမှာဖြစ်ပါတယ်။နေတိုအဖွဲ့ရဲ့စစ်စာချုပ်အရအဖွဲ့ဝင်နိုင်ငံတခုကိုတိုက်ခိုက်ရင်ကျန်တဲ့နိုင်ငံတွေအားလုံးတိုက်ခိုက်တာဖြစ်တယ်လို့သတ်မှတ်ထားတဲ့အတွက်ကျန်တဲ့နိုင်ငံတွေကလည်းဒေသအတွင်းမှာလုံခြုံရေးကိုပြန်ထိန်းသိမ်းဖို့အတွက်အတူတကွလှုံ့ဆော်ကြဖို့အဖွဲ့ဝင်နိုင်ငံတွေကသဘောတူထားရတယ်ဖြစ်ပါတယ်။